Republican Party သမ္မတလောင်း Donald Trump ကဒုတိယသမ္မတလောင်းဖြစ်ရွေးချယ်ထားတဲ့ Ohio ပြည်နယ်ကအထက်လွှတ်တော်အမတ် JD Vance ဟာမနေ့ဗုဒ္ဓဟူးနေ့ညကပါတီညီလာခံမှာဒုသမ္မတလောင်းအဖြစ်နဲ့တနိုင်ငံလုံးကိုပထမဦးဆုံးအချိန်မင်ခွန်းပြောသွားပါတယ
် We're done importing foreign labor. We're going to fight for American citizens and their good jobs and their good wages.
ပြပကလှုပ်အားတွေပြည်တွင်းကိုတင်သွင်းတာတွေတော်လောက်ပါပြီအမေရိကန်နိုင်ငံသားတွေအလုပ်ကောင်းကောင်းရပြီးတော့လုခလာစာကောင်းကောင်းရဖို့ကျွန်တော်တို့ဆောင်ရွက်သွားမှာပါလို့ Republican Party ဒုသမ္မတလောင်း JD Vance ကပြောသွားတာပါသူဟာ Yale ဥပဒေကြောင်းစင်တူဖြစ်တယ်လို့ American စစ်တပ် Marine တပ်ဖွဲ့မှလည်း6နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်အထက်လွှတ်တော်အမတ်ဖြစ်နေရွေးကောက်တင်မြောက်ခံပြီးတာဝန်ထမ်းဆောင်နေတာတစ်နှစ်ခွဲသာရှိပါသေးတယ်American ပြည်အောင်စုပြန်လည်ခိုင်မာအကောင်းလာအောင်လှုပ်ဆောင်မယ်ဆိုတဲ့ဆောင်မှုကိုလက်ကင်ဆွဲပြီး Republican Party ဒီညီလာခံတတိယမြောက်နေ့အဖြစ်မနေ့တုန်းက Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပခဲ့တာပါဒီကနေ့ကြာသပတေးညနေမှာ Republican Party ညီလာခံဆုံးသက်မှာဖြစ်ပြီးသမ္မတဟောင်း Donald Trump ကဒီတနက်နေ့ပြစ်ခတ်ပြီးတော့သူ့ကိုတည်ဆောင်ကြံစည်မှုကနေလွတ်မြောက်ပြီးပထမဆုံးအနေနဲ့အများပြည်သူကိုဒီညီလာခံမှာပထမဆုံးအကြိမ်အဖြစ်မင်ခွန်းပြောကြားမှာဖြစ်ပါတယ်